ထိုင်းနိုင်ငံကလက်ကျွန်းလူသားမှုမှာမြန်မာလူငယ်2ဦးအပေါ်ထေတန်စီရင်ချက်ကိုထပ်ပြီးတော့အတည်ပြုလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ရေးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းကပြောလိုက်ပါတယ်။ဒီအမှုစစ်ဆေးစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီအမှုကိုအနိကတ်စောင့်ကြည့်ခဲ့သူတွေကလည်းသုံးသပ်ထားပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြမှာပါရှင်။
ကိုတော်အပန်းပြေစကန်ရှိရာလက်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခံရတဲ့မြန်မာရှေ့ပြောင်းလူသမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံလွှာကိုတိုင်းတရားလွှတ်တော်ချုပ်ကညှင်းဆုံလိုက်ပြီးဩဂုတ်လ29ရက်နေ့မှာတည်တံအမိန့်ပြန်လည်ချမှတ်လိုက်ပါတယ်။တိုင်းတရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းရဲ့ဒါရိုက်တာNetha Thiri Bagman ကပြောပါတယ
် We make very clear from the beginning that the defendant both of them do not understand their rights at the time that they make an confession
ဒီလူငယ်နှစ်ဦးစလုံးကသူတို့ဘာအခွင့်အရေးတွေရနိုင်တယ်ဆိုတာကိုတော့မသိခဲ့ကြဘူးဆိုတာကျမတို့အစတွေကရှင်းရှင်းလင်းလင်းပြောခဲ့ပါတယ်လူတက်မှုကိုဝန်ခံလိုက်ချိန်မှာရှင်းနေတွေနဲ့တိုင်ပင်ခဲ့တာမျိုးမရှိသလိုဒီလိုဝန်ခံမိလို့ဘာတွေဆက်ဖြစ်လာမလဲဆိုတာကိုလည်းသူတို့မသိကြပါဘူးစကားပြန်လုပ်ပေးမဲ့သူတောင်မရှိခဲ့တာပါဆိုတော့မျက်မြင်တက်တေတအုပ်ဖြစ်သူတို့ထွက်ဆိုခဲ့တဲ့အချက်လက်တွေနဲ့ပဲသူတို့အပေါ်တရားစွဲဆိုလိုက်တာဖြစ်တဲ့အတွက်ဒီအချက်တွေကိုတုံးကြီးသူတို့အပေါ်ပြစ်ဒဏ်စီရင်ချက်ချတာဟာတရားရေးဆိုင်ရာပြဿနာတစ်ခုဖြစ်နေပါတယ်
။နေသာတိရိဟာတည်ရန်ချခံတရတဲ့ကိုဝင်းစော်ထွန်းကိုစော်လင်းတို့ရဲ့အမှုလိုက်ရှိနေလည်းဖြစ်ပါတယ်။ဒီလက်ကျွန်းမှုကိုကြည့်ရင်စစ်စင်းနေစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီမှုကိုအနိကစောင့်ကြည့်နေတဲ့ဂျာမနီနိုင်ငံကထိုင်းမြန်မာအရေးလေ့လာသူဆိုင်းဝမ်ဆိုင်းကထောက်ပြပါတယ်
။ဒီDNA ကိုရယူပုံစစ်ဆေးပုံတွေကတော့လောကဥစားထံကတိုင်းမကြောက်ဘူးပေါ့မမကောင်းဘူးပေါ့နော်နောက်တစ်ချက်ကအမှုဟာတကယ်တော့ဒီကောင်လေးကြီးကျွလွန်တာမဟုတ်ဘူးဆိုပြီးတော့အရင်တော့တနေ့နေထွက်တယ်လေအဲ့ဒီကော်တောင်လို့နေတဲ့ကျွတ်မှရှိတဲ့အနာဆက်ကြီးတဲ့မာဖီးယားလိုလူတယောက်ရဲ့တားနေအပေါင်းပါကျွလွန်တာဆိုပြီးအဲ့ဒီတနေ့နေတော့တက်လာဘူးလေဆိုတော့အဲ့ဒီအချက်နဲ့ချက်နဲ့ကြည်ကြာအဖြစ်သူတို့မှာခိုင်လုံတဲ့တာတကမရှိဘူးလို့ယူရီးယားသတင်းစာတွေမှာလည်းဒီလိုရေးတယ်ကြီးကျွန်တော်ဖတ်ဖို့လေဆိုတော့သူတို့ကစုကြည်အဲ့ဒီနေရာကိုအဲ့လိုတိမ်မိတ်ချတယ်လို့ကျွန်တော်ကထင်တယ
်အခုဆိုရင်အမှုအတွက်နောက်ဆုံးမျှော်လင့်ချက်အဖြစ်ထိုင်းပြည်မင်းမြတ်ထံအတနာခံလွာတင်ဖို့တဆင့်သာကြံတော့တာပါထိုင်းပြည်ကသာစဉ်းစားပေးမယ်ဆိုရင်တည်တံကနေတသက်ကျွန်းနှစ်ရှည်ထောင်တန်းအဖြစ်ပြောင်းလဲလာနိုင်တယ်လို့ထောင်တွင်စည်းကမ်းလိုက်နာမှုကောင်းမွန်နေဆိုရင်ထောင်နံဒီထတ်လျှော့လာနိုင်ပြီးဘရင်မွေးနေ့လိုအခါမျိုးမှာလည်းထပ်ပြီးရော့လာနိုင်တယ်လို့ထိုင်းသတင်းစာတွေကရေးပါတယ်မြန်မာလူငယ်တို့ဦးပြစ်တန်လျှော့ပေါ့ပြီးပြန်လွတ်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားတွေရောမြန်မာအစိုးရကပါကြိုးပမ်းအားထုတ်သင့်တယ်လို့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေလာတဲ့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်အခုကယူကန်ဆင်ပြီးသွားပြီဆိုတဲ့အခါကျတော့ဒီထိုင်းပြည်နဲ့ပဲဆိုင်တာပေါ့နော်အဲ့မှာကျောင်းနေကြပုံကတော့အစိုးရကနေပြီးတော့ဝင်ပြီးပြောတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့စဉ်းစားပြီးကောင်းပြီးနိုင်တယ်ပေါ့အဲ့ဒါဆိုတော့ကိုယ်အလေးသာတာပေါ့နောက်တစ်ခုကတော့ကျွန်တော်အနေနဲ့မြင်တာတော့ဒီမြန်မာပြည်သူတွေနဲ့ပေါ့လေလက်မှတ်ရေးထိုးစုပေါင်းကောက်ပြီးတော့မှလူများများထောက်ခံတဲ့လက်မှတ်ထိုးတဲ့ဥစ္စာလေးတစ်ခုအဲ့ဒါလေးလုပ်လိုက်ကောင်းတယ်အဲ့လိုလုပ်ဖြစ်ခြင်းလို့ဆိုတာအခုလောလောဆယ်ရှိတဲ့ time ပြည်ကကျွန်တော်တို့ဗမာလူမျိုးတွေပုံမှာသိပြီးတော့စာနာတနာစိတ်သိရှိလာတဲ့ပုံမျိုးရှိဘူးလို့တော့ကြားဘူးတယ
်ဗီတိဇလူငယ်တွေဖြစ်တဲ့ဟန်နာဝိသရိတ်နဲ့ဒေးဗစ်မီလာတို့နှစ်ဦး2014စက်တင်ဘာလတည်းအသက်ခံရပြီးနှစ်ပတ်အကြာမှာကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုဖမ်းဆီးပြီးလူသက်မတိန်လူရဲ့စတဲ့အမှုခွနမှုနဲ့တရားစွဲက2015နှစ်ကုန်ပိုင်းထိုင်းကော့စမီတရားရုံးကအမြင့်ဆုံးတည်တံချမှတ်ခဲ့ပါတယ်ခင်ဗျာ